Shanek Chin Burma, Nita Lani Dava, Natona set the Kunis, Sitaga, and a thing we are now champion, a she vine at Domain de Darima. The Bainside Piumuri, Boom Yala Jaune, Sham Yonek Chimpine, Dremaro, Bainside Piumute, Sijuazi, Tolo, Tonsamu, Pumu, Nita Lani, Lu Titaganiga, Piovale, Kove Kayogane, Nange, Mate, Mene Muja, Siwa, Chatela, and Emia. Diaoli Sumumu, Anelare, now set to Echine, Pitelule, Tonta Javare, Shangunga, Pipulare, Titringo, Masumiamu, Pia, Pibangna.
Yamanangama, Bainside Biomuha, Natang Saligani, Natang Naseguni, at his Zetai Jasin Yaga. Sita Anna, Debina by Ma, Sibiomu Piale, Mindek Hedelu, Kula Tamaga, Muya Siwane, Yasu Musaya, Yong Yuan Odisiga, Piojavare, Diniz and Warila Nasetawian Niswene, Topiane, Sin Kansare Ma, Champine Ma, Diga, Mindani, Lu, Popia Tavare, Champine, She by Ma, Sita Anna, Debina by Ma, Bainside Biomu, Bomu, Mindelara Ha, Govi Gayoga, Apin, Nangae, Chin in a Sassani, Lu, Didagan Tioga, Piojavare. အထူးသဖြင့်မိုင်းမြင့်မြို့နယ်ကျိုင်းတုံမြို့နယ်အနောက်ခြမ်းUWSA
PNO
PO Bidu sit Techo Nemi ne Mind Bandita RCSS Shanta Mind Dapwari Techo de Nemiri Apye Acha Tani Bidu sit Techo Nemiri Male Sibiorari Shinibare Bajan Kulu Bainside Biomu Piam Nyalaya the Lesser Cheni Gule Kulu Duga Bio Biabare
Kubi Marua မရှိရင်တမယ်မရရင်တမယ်တော့ဒီပေါင်းတူတွေကချက်ချက်ဖြစ်သွားတယ်နောက်ပြီးတော့မှမင်းကြီးကမရှိဘူးဖြစ်အနာသိမှုတွေဖြစ်ဒီဥစ္စာတွေကပုံပြီးတော့မှအဖြစ်ကြီးနှာခါနာတယ်နှာခါနာတဲ့အချိန်မှာဒီကနေ့ကစဉ်းစားကြည့်ရင်ကျလို့လာတယ်နောက်ပြီးတော့မှလက်ရှိဖြစ်စီရတာရဲ့ဝေကြည့်တယ်ဘို့အရင်ကပုံစံမျိုးတိုင်းပဲအကုန်ဆောင်ဆိုတဲ့သဘောမျိုးတွေကနော်တွေ့လာရတယ်ကွာ
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဘေးအစားထိုးသီးနှံစိုက်ပျိုးမှုတွေဟာနယ်မြေတည်ငြိမ်မှုမရှိတဲ့အတွက်ထိခိုက်ခဲ့တာကလည်းအကြောင်းတစ်ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတယောက်ကတော့သူတို့နယ်မြေမှာဘိန်းဆိုင်ပျိုးတာပို့တိုးလာတာမတွေ့ရပါပဲလို့စိတ်ကြွစေထုတ်လုပ်မှုတွေပုံများလာတယ်လို့ပြောပြပါတယ်။
ကျွန်တော်ဟိုနယ်မြေကနောက်ပေါ်ကြီးသွားသလားရေမှာဘိန်းဆိ
နေရတဲ့ဟာဒီဒီယာမာတို့ထုတ်လုပ်တဲ့နေရာတွေပါလို့ညာတော့အဲ့ဒီမျိုးပိုးလာတာမျိုးပြီးပြီးတော့သုံးဆဲတဲ့မျိုးရော
ကချင်ပြည်နယ်အထူးသဖြင့်တနိုင်းဒေသဘက်မှာလည်းဘိန်းဆိုင်ပြိုးမှုများမလာပေမဲ့ဘိန်းပြူနယ်စိတ်ကြွားဆေးသုံးဆွဲမှုမြင့်တက်လာတာတွေ့နေရတယ်လို့ဒေသခံတယောက်ကပြောပြပါတယ်။ကုလသမဂ္ဂမူရဲ့ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ရဲ့ထုတ်ပြန်ချက်မှာတော့စစ်တပ်အာဏာသိမ်းပြီးနောက်မှာရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုးမှု39ရာခိုင်နှုန်း၊ချင်းနယ်ကယားမှာ14နဲ့17ရာခိုင်နှုန်း၊ကချင်ပြည်နယ်မှာ3ရာခိုင်နှုန်းတိုးမြင့်ကြောင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးမှုထုတ်လုပ်မှုတွေမှာ2006ခုနှစ်ကအနိမ့်ဆုံးကိုရောက်ခဲ့ပြီးတော့2008ခုနှစ်ကနေ2013ခုနှစ်အထိပြန်လည်မြင့်တက်လာခဲ့တာကနေ2014ကနေ2020မှာတော့ပြန်လည်ကျဆင်းခဲ့တယ်လို့ UNODC ကထုတ်ပြန်ထားပါတယ်ရှင်။